ပညာရေးဟာအခွင့်အထူးကလူတန်းစားတစုအတွက်မဖြစ်စေဘဲနဲ့တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့မြန်မာနိုင်ငံမှာပညာဟာလူတိုင်းအတွက်ဖြစ်စေရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်။ပညာကိုအတူတကွသင်ကြားမှုကနေတိုင်းရင်းသားတွေကြားအပြန့်အလန့်အလေးထားမှုတွေရလာစေနိုင်ကြောင်းနဲ့မြန်မာနိုင်ငံမှာပညာကိုလွတ်လပ်စွာသင်ယူနိုင်ခွင့်ရှိဖို့လည်းလိုအပ်တယ်လို့ဆိုပါတယ်။ဇွန်လ29ရက်နေ့ကနေ30ရက်နေ့အထိနေပြည်တော်မှာ2ရက်ကြာကျင်းပနေတဲ့ Empowering Higher Education လို့ခေါ်တဲ့မြန်မာနိုင်ငံအစ်မြင့်ပညာရေးဆိုင်ရာဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားသွားတာပါ။ပညာရေးဟာလူတိုင်းအတွက်ဖြစ်ဖို့လို့ပြီးတော့လွတ်လပ်စွာသင်ယူနိုင်ခွင့်ရှိရမယ်အပြင်အပြောင်းအလဲအတွက်ပညာရေးဖြစ်ဖို့လို့တလို့အနာဂတ်မြန်မာနိုင်ငံအတွက်ရည်ရွယ်တဲ့ပညာရေးမျိုးပါဖြစ်ဖို့လို့တယ်လို့အပိုင်း၄ပိုင်းခွဲပြီးတော့ပြောကြားသွားခဲ့ပါတယ်။အစိမ့်မြင့်ပညာရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုဗြိတိရှ်ကောင်စီကနေကြီးမှုကျင်းပတာဖြစ်ပြီးတော့ဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးအမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်ပညာရေးကွန်ဂရက်ကဒေါက်တာသိန်းလွင်ပညာရေးဌာနကဒေါက်တာမျိုးမြင့်နောက်ပြီးတော့ဒေါက်တာချမ်းကြီးနဲ့နိုင်ငံတကာပညာရှင်တွေပြည်ရင်းပညာရှင်တွေနဲ့ NGO တွေတက်ရောက်နေကြပါရဲ့ရှင်။